သာသနာတော်မြေ1954ခုနှစ်ကောသာတက်ရက်1982ခုနှစ်ဇာလုံးနာရှင်ကိုရင်မန္တလေးမြို့အောင်မြေသာဆံမြို့နယ်မဟာအောင်မြေမြို့နယ်တန်ခါရခိတဓမ္မယုံဘုံဆောင်တော်လေးမြင့်ကြီးအထိမ့်မှဖြည့်ဖြည့်ဆင်းခြင်းပါပြုလို့အပ်သည့်တပတ်တွင်ခန္ဓာလိုက်မန္တလေးမြို့မှာအောင်မြင်မြို့နယ်တန်ရက်ပေါ်ရှိလန်ဒန်ဝင်းရက်တွင်ဥရှိတို့တော်သိသိအေးသာပေါင်းကျော်ဇေထောသမီးမသီရိအောင်မြင်သားသူတို့အမတ္တသံဃာဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောကမ္မဝိဘေကသုတ်အနိစ္စတရားဒေသနာတော်ဒီကနေ့ညတော်သည်ခန္ဓာကိုယ်ရှိဖို့တခင်ရှင်တော်မြတ်တရားဤပါကရုဏာကိုယ်တော်အာယုဓိဝတိတူဖွဲ့သောအတော်ဘုဏနာပနာမအာလိတကထာသောယုဆုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပံသောတိဟိတိအပမေယံကာလံကရောတော်တိတုကရာတိခေရံကတောလောကဟိတာယနာတော်တဘောမဟာကရုဏိကတတတ္တာယောနာထောဝိနိယမြတ်စွာတတ္တဝါဤချမ်းသာစီပွားလောလောတောင်းတကုန်ပေါင်းခါရဖြင့်နာထအပြညာချင်းစင်တော်မြတ်ဖျားသည်ကဗ္ဗောတ္တိဟိပိဂရေကဝါအေအတွက်သင်္ချာလို့ဖြစ်တော်မူ။အပ္ပမေယံဤတဲ့တိုင်းသာပေါ်ပြခြင်းကမစွမ်းနိုင်ပါသော။ကာလနေအခြင်းရှိသိနေကဘာရှိကြလောကာရပတ်လော။လောကဟိတယတ္တံလောကဤအကျိုးစီးပွားအလုံးကအတိတုကေရာနိဥစ္စာအသက်ချိလိုက်အကမေတ္တာကြီးမာသမေတ္တာနဲ့တထာဇနီဆွန်ရင်းကြီးဟုစေတိထဘဝံသာဘဲအစုတော်ခဲရင်တော်မူတော်ကရုဏာဘုရားဖြင့်ယေတိတံကျုပ်ကိုအားထုတ်တော်မူရသည်ဖြစ်၏ခေရံလက်ရှိရဲ့လောအတ္တဆောင်တဲ့တော်စေဝံကိုရောဤပမန်းခြင်းတော်ကတော်ဘဝဒဏ္ဍချိန်ပညာစွာရောက်တော်မူခဲ့သာတည်းနီမဟာကရုဏိကတောတ္တေဝံမြယဝေတာကေသုသနာရှိခေမဟာကရုဏာရှိဖြစ်တော်မူသောတန်တနာထသောဝိနည်းများစွာတတဝါဤချမ်းသာစီးပွားလောလောတောင်းတကိုပေါင်းခါကြဖြင့်နာထအမိညာသူရှိတော်မြတ်တရားဓမ္မယုတိပြောင်းပြောင်းမှန်ကိုလျော့၏ကရောယောချူရှိခိုးခြင်းသည်အတုကဝတ္တုစင်စစ်ပါသည်ဖြစ်ပါစေတတိယသံမဝိဘေကသုတ်အမိချုပ်တဲ့ကံမဝိဘေကဆိုတာလူဘဝနဲ့ကံတရားအကြောင်းကိုရှင်းလင်းပြီးတော့ဟောကြားထားတဲ့သုတ်တန်တစ်ခုရှိတယ်။ယေရှုဘုရားဟောကြားထားတဲ့သုတ်တန်တွေထဲမှာလူဘဝနဲ့ဆက်ဆက်ပြီးတော့ကံအကြောင်းကိုရှင်းလင်းဟောကြားထားတာနှစ်သုတ်ရှိတယ်။ပထမတစ်သုတ်ကသုလကမ္မဝိဘေကလို့ခေါ်တယ်။သုလဆိုတာအသေးစားလို့ဒီလိုဣဒ္ဓေရနောက်တစ်သုတ်ကျတော့မဟာကမ္မဝိဘေကမဟာဆိုတာအကြီးစားလို့ဒီလိုတည်းရတယ်။ကံကြောင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဒီသုတ်တန်တစ်ခုကိုဟောကြားတာရှိတယ်။အဲ့တော့ပိဋကသုံးပုံထဲမှာရှင်းရှားရှိတဲ့ဒီသုတ်တန်နှစ်ခုတည်းကဒီကနေ့ညသုလကမ္မဝိဘေကသုတ်ကိုအနစ်ချုပ်ပြီးတော့မှတ်သားကြရမှာဖြစ်တယ်ပေါ့။လူဘဝနဲ့ကံတရားဘုန်းကြီးတို့တွေလူဘဝရထားတယ်စဉ်းစားကြည့်လိုက်လောကမှာရှိတဲ့လူတွေကိုစဉ်းစားပြီးတော့ကြည့်လိုက်စမ်းပါစဉ်းစားကြည့်လိုက်လို့ရှင်လူတွေအမျိုးမျိုးကွဲပြားနေတာကိုတွေ့ကြရနိုင်မယ် တချို့ကအသက်ရှိတယ်တချို့ကအသက်တူတယ်ဒီလိုလဲရှိတယ်เนาะမန္တလေးမြို့မှာပဲလူကြီးကြည့်လိုက်ပေါ့တချို့ကအသက်ရှိလိုက်ကြတာ80 90 100ပြီးအောင်နေတော့ကြတယ်ဟောတချို့ကြတော့အမတန်မှသက်တူတယ်လူဘွားရောက်လာတာဆိုတာလေးနဲ့ကွယ်တော်သွားတာတွေရောမရှိဘူးလားရှိပါရဲ့ဗျာအဲ့တချို့ကအသက်အမတန်တူတယ်ဆယ်နှစ်နဲ့လည်းသေးတာပဲနှစ်အနှစ်20နဲ့လည်းသေးတာပဲအနှစ်30 40 50နဲ့လည်းသေးတာပဲလူလောကရောက်လာပြီးတော့မကြခင်လည်းပဲသေဆုံးသွားကြတာရှိတယ်လူတွေမသိပဲနဲ့သေသွားတာတွေကလည်းတန်းချီရှိတယ်လို့ပြောတယ်လူသားတွေထဲမှာမသိလိုက်ရသေးဘူးဆိုတော့မိခင်ဝန်းကကိုပဲလူသားအဖြစ်မမွေးဖွားခင်သေသွားတာတွေလည်းအများကြီးပဲเนาะအဲ့လိုသေသွားတာတစ်ခါတစ်ခါကျတော့မိခင်လောက်တဲ့ပုဂ္ဂိုလ်အတော့မသိလိုက်တာလေအများကြီးပေါ့အဲ့လိုလူကရောက်လာတဲ့ပုဂ္ဂိုလ်တွေထဲမှာအသက်တူတဲ့ပုဂ္ဂိုလ်ကလည်းရှိတယ်အသက်ရှည်တဲ့ပုဂ္ဂိုလ်ကလည်းရှိတယ်ဒီလိုကွဲပြားခြားနားနေရတာဘာကြောင့်လဲဆိုဒီပြဿနာဘုန်းကြီးတို့တည်းမြန်မာလူမျိုးတွေကတော့မြတ်စွာဘုရားဟောထားတဲ့တရားကိုကျောင်းနာဝရှိနေလို့ဒါအဖြေထုတ်နိုင်အောင်ထုတ်နိုင်ကြလိမ့်မယ်ဒီဟာမှန်ကန်တဲ့အဖြေထုတ်ဖို့အမှန်တန်ခက်တယ်နောက်တစ်ခုကြည့်လိုက်လူတွေဟာယောဂများတဲ့လူတွေလည်းရှိတယ်ယောဂမရှိဘဲနဲ့ကျန်းမာတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်နော်ယောဂများလို့ဒီနေ့ဆေးကိုဆေးကနေပါဆိုရင်လူတွေပြည့်မနေဘူးလားပြည့်နေတယ်ယောဂတွေကအမှန်တန်များတယ်ဒီနေ့ချင်းဆိုလို့ရှိရင်96ပါး98ပါးဆိုတဲ့ယောဂဝေဒနာတွေမကဘူးမကြဘူးတဲ့ယောဂဝေဒနာတွေပါအများကြီးဖြစ်လာတယ်ပေါ့ဒါကြောင့်မို့ဒီလိုလူလောကလူသားတွေဟာယောဂများနေကြတာဘာကြောင့်လဲအေးတချို့ကျတော့လည်းချမ်းမာလိုက်တာဆေးုံဆေးကန်းတောင်မရောက်ဘူးဆိုတဲ့ပုံကလည်းရှိတယ်အဲ့ဒီလိုချမ်းမာတဲ့ပုံကတွေကျတော့ဘာကြောင့်လဲအကြောင်းတွေကိုရှာချင်ဖို့ရတယ်ဟောနောက်တစ်ခုကျတော့လောကလူတွေဟာကြည့်တချို့ကရုပ်အစင်းနှပ်ပါပဲကြည့်ပြောရှုပြောရုပ်အစင်းနှပ်ပါကြတယ်တချို့ကျတော့ရုပ်အစိုးကြီးတန်လှတဲ့လူနဲ့မလှတဲ့လူကွဲပြားခြားနားမှုရှိတယ်လူသားတွေထဲမှာအဲ့ဒီလူကွဲပြားခြားနားတွေကရောလူချင်းတူပါလေဘာကြောင့်ဖြစ်တာလဲအကြောင်းတရားဆိုတော့ရှားရမယ်ဟောနောက်တစ်ခုကတော့ဗာလဲလို့ဆိုလို့ရှိရင်အပိတ္တကမနိတ္တကတချို့ကတော့အချွေအယံအပင်ပင်အလွန်နည်းပြီးတော့တချို့ကအချွေအယံအပင်ပင်အလွန်များတယ်ပမာလူမျိုးတွေပြောကြတဲ့အခါတကောင်ကျွဲ့ဆိုတဲ့ပုဂ္ဂိုလ်တွေဟာနော်ဘယ်သူမှအဖို့တဲ့ဟဲမရှိဘူးခြံရံအပင်ပင်နည်းတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားရှိပါရဲ့အေးတချို့ကျတော့အချွေအယံအလွန်ပေါ်တယ်အဲ့ဒီလိုပုဂ္ဂိုလ်ပြောရလို့ရှိတယ်အဲ့လိုအချွေယံမဲ့တဲ့ပုဂ္ဂိုလ်နဲ့အချွေယံရှိတဲ့ပုဂ္ဂိုလ်ဘာကြောင့်လဲလူချင်းလူရဲ့တန်းနဲ့ဘာဖြစ်လို့ဒီလိုကွဲပြားနေရသလဲဆိုတာအဖြေထုတ်ဖို့လိုအပ်တယ်အကြောင်းရှာဖို့လိုအပ်တယ်တခါနောက်တစ်ခုကလောကလူတွေဟာဆင်းရဲမွဲတေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်ချမ်းသာတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်တချို့ကဆင်းရဲတဲ့စားရမရှိလောက်အောင်နေစရာအိမ်မရှိလောက်အောင်ဆင်းရဲဒုက္ခရောက်ကြအေးတချို့ကြတော့လည်းပဲထားစရာမရှိတော့အောင်ချမ်းသာတဲ့ပုဂ္ဂိုလ်များလည်းရှိနော်ငွေကြေးကနားနဲ့ပတ်သက်လာလို့ရှိရင်စားစရာမရှိတဲ့ပုဂ္ဂိုလ်နဲ့ထားစရာမရှိတဲ့ပုဂ္ဂိုလ်နှစ်မျိုးရှိတယ်ပေါ့အဲ့တော့စားစရာမရှိလောက်အောင်ဝဲတည်ပြီးတော့နေတာရရောဘာကြောင့်လဲထားစရာမရှိတော့အောင်ချမ်းသာကြတာတော့ဘာကြောင့်လဲလူချင်းတူပါဆိုရတဲ့အဲဒါနဲ့ဘာကြောင့်ကွဲပြားနေရသလဲဒါလည်းအဖြေထုတ်ဖို့လိုအပ်တယ်အကြောင်းရှာပြီးတော့ကြည့်ရအောင်နောက်တစ်ခုလူသားတွေထဲမှာတချို့လူတွေကအစင်းမြင့်တဲ့အမျိုးတွေမှာဖြစ်တယ်ထက်တန်းကြတဲ့အမျိုးမှာဖြစ်တယ်တချို့ကျတော့အမတန်အောက်တန်းကြတဲ့အမျိုးတွေမှာဖြစ်တယ်အောက်တန်းကြတဲ့အမျိုးတွေမှာလူသွားဖြစ်ရတာနဲ့အထက်တန်းကြတဲ့အမျိုးတွေမှာလူသွားဖြစ်ရတာလို့
လူချင်းတူပါလေရတဲ့နဲ့အထက်တန်းစားအောက်တန်းစားလို့ဒီလိုကွဲပြားသွားတာတော့ဘာကြောင့်လဲဒါလည်းအရှိထောက်ရမှာပဲဒါလူလောကမှာရှိနေတဲ့အရာတွေကိုအရှိထောက်ချီဖို့ပါဆက်စပ်ပြန်သခင်ကိုယ်တော်မြတ်ကဒီမိဘုံတွေနဲ့ပတ်သက်ပြီးတော့အရှိထောက်ချီတယ်ဘာနောက်တစ်ခုရှိသေးတယ်ဒါလည်းလို့ဆိုလို့ရှိရင်တချို့ပုဂ္ဂိုလ်ကအသိဉာဏ်ကိုလုံးဝမရှိဘူးအသိဉာဏ်လုံးဝမရှိဘူးအသိဉာဏ်လုံးဝမရှိတဲ့ပုဂ္ဂိုလ်ကလည်းရှိတယ်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကလည်းရှိတယ်ဟောအသိဉာဏ်ကင်းမဲ့တဲ့ပုဂ္ဂိုလ်တွေရှိတယ်လို့အသိဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဒီလိုဖြစ်ရတာတော့ဘာကြောင့်လဲဒီလိုဖြစ်ထောက်ချင်ရဲ့အဲ့လိုဖြေထုတ်ကြည့်စရာလေးဘုန်းကြီးတွေဒီတုတ်တန်ကဒီလိုစဉ်းစားတွေးခေါ်ချက်တွေနဲ့ပတ်သက်ပြီးတော့ဖြေထုတ်ပေးကြတယ်ဒီလိုပတ်ရမယ်အဲ့ဒါကိုရက်ဆောင်ကြတယ်ကမ္မဝိပင်ကကံတရားနဲ့ပတ်သက်ပြီးတော့နော်ခွဲခြားစိတ်ချပြီးတော့စဉ်းစားပေါ်ပြထားတယ်ကံတရားနဲ့ပတ်သက်ပြီးတော့ခွဲခြားစိတ်ကြပြီးတော့ဆင်းရဲခေါ်ပြတယ်။အဲ့ဒါကိုကမ္မဝိပင်က analysis of karma လို့ဒီလိုပြောတာ။ကံနဲ့ပတ်သက်ပြီးတော့ခွဲခြားစိတ်ကြပြီးတော့ကြတယ်။ဒါလည်းအမှန်တမ်းအရေးကြီးတယ်။လူဘဝမှာဘာကြောင့်လူချင်းတူရတဲ့ဒီလိုခွဲပြားခြားနာမှုတွေရှိနေရသလဲဆိုတာ။ဒီထဲမှာတခြားအကြောင်းတွေနဲ့ပတ်သက်ပြီးတော့မပါသေးဘူးတော့ဗမာလူမျိုးဖြစ်တာကတော့ဘာကြောင့်ဖြစ်တာလဲတခြားလူမျိုးတွေဖြစ်တာကဘာကြောင့်ဖြစ်တာဒါမျိုးတော့မပါဘူးဟုတ်ကဲ့လူမျိုးနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်ရတာလဲဆိုဒါနဲ့ဆိုင်ရဆိုင်ရအကြောင်းတရားတွေရှိတယ်အခုဒီကံမဝိဇ္ဇင်ကတုတ်လာလေးကဆန်းစစ်ထားတာတော့ကွပြားချမ်းသာမှု9ရက်နော်ကွဲပြားချမ်းသာမှု9ရက်လူချင်းတူရတဲ့အတွက်ကွဲပြားချမ်းသာမှု9မျိုးအလုံးပေါင်း14မျိုးပေါ့ခေါင်းထဲနဲ့လေး14မျိုးဘာကြောင့်ဒီလိုကွဲပြားချမ်းသာမှုတွေဖြစ်နေရသလဲဆိုတာကိုမြတ်စွာဘုရားကမေးခွန်းထုတ်တဲ့ပုဂ္ဂိုလ်ကဘယ်လိုလဲလို့ဆိုလို့ရှိရင်တန်ဝိတိပြေကကောသလမင်းကြီးရဲ့ပရောဟိတ်ပုံနာကြီးဖြစ်တဲ့တော်တိယကိုခေါ်တဲ့ပုံနာကြီးရဲ့အာတော်တိယကိုခေါ်လာသူကသူအပိုင်ဆောင်ရတဲ့ယွာကတုတိကိုခေါ်တယ်အဲ့ဒီတုတိယွာကိုပိုင်ဆောင်တဲ့အပိုင်ဆောင်ရတာတဲ့ဘုရင်ရဲ့ဒီဆရာပုံနာကြီးရဲ့အာသူ့နာမည်ကသုဘကိုခေါ်တယ်သူကမြတ်စွာဘုရားကိုလာပြီးတော့ဒီလိုကွဲပြားခြားနာချက်တွေနဲ့ပတ်သက်ပြီးတော့မေးမြန်းစုံစမ်းတာเนาะမေးမြန်းစုံစမ်းပြီးတော့ကြည့်တယ်အဲ့လိုကွဲပြားခြားနာတာတွေနဲ့ပတ်သက်ပြီးတော့မေးမြန်းစုံစမ်းဖို့ဘာဖြစ်လို့မေးမြန်းစုံစမ်းရတယ်လဲလို့ဇာလန်းလေးကစိတ်ဝင်စားစရာလေးကောင်းတယ်တဝတိပြေကဘယင်ရဲ့ဆရာဖြစ်တော့အမတမချမ်းသာမှန်သူလား89ကလေးတွေဒနာငွေကြေးသူပိုင်တဲ့ငွေကြေးတဲ့အဲ့လောက်ကြီးအောင်ငွေကြေးဒနာရွှေငွေပေါများချမ်းသာအဲ့ဒီ89ကလေးကြော်ဝချမ်းသာတဲ့ဘယင်ရဲ့ဆရာပရောဟိတ်တောတိယဆိုတဲ့ပုံနာကြီးအမတမနှမျောတယ်လောက်ချမ်းသာချမ်းသာနှမျောတယ်သူသားကိုသူဆုံးမဘယ်လိုဆုံးမလဲဆိုရှင်ရင်းကမျက်စင်းဆိုတာလေးတွေရှိတယ်မျက်စင်းခုခေတ်လည်းမျက်စင်းတွေရှိတာပေါ့မျက်စိမှာမျက်စိကျဉ်လို့ဖြစ်စီမျက်စိကြည်အောင်လို့ဖြစ်စီခတ်တဲ့မျက်စင်းလေးတွေအဲ့ဒီမျက်စင်းကလေးကခတ်ပြီးတော့ဖိတ်ပြီးတော့ခတ်လိုက်တဲ့အခါကျတော့30 30 30နဲ့ဒီပလင်းထဲမှာရှိတာကုံသွားဘူးလားကုံသွားတယ်เนาะအဲ့ဒါလို့ကုံသွားတာကိုကြည့်မယ်ဆိုရင် သူသားကိုသူကဆုံးပါတယ်မြင်ကြည့်တယ်မျက်စင်းပလင်းထဲကမျက်စင်းတွေကုန်းကုန်သွားအဲ့ဒီကုန်သွားတာလည်းပစ္စည်းဥစ္စာဆိုတာသုံးနေလို့ရှိရင်ကုန်သွားမှာပဲအဲ့ဒါကြောင့်မလို့မသုံးနဲ့လို့ပြောတဲ့အထိတ်ပဲနော်ဖွင့်ပြီးတော့သုံးနေရင်ကုန်မှာပဲတဲ့ကြည့်ခြားတောင်ကိုကြီးကြည့်ခြားကလေးတွေကရေကြီးတမုံတမုံတမုံနဲ့တဲလာကြီးကြည့်မလားဘုရားဒီခြားတောင်ကိုကြီးကိုကြည့်မယ်ဆိုလို့ရှိရင်ကြီးကြည့်ပြီးတော့လာတယ်လို့အဲ့ဒါလို့ပစ္စည်းဥစ္စာဆိုတာရှိရတယ်ကွာမျက်စင်းလို့ကြီးတော့ခတ်ပြီးတော့မျက်စင်းပလင်းနဲ့အခန်းတော်လုံးထံမျိုးမလုံးနဲ့အော်ရှိတော့ကမျက်စင်းအတောက်ဆိုတာလည်းရှိတယ်အဲ့ဒီမျက်စင်းအတောက်ကိုကြောက်ကြောက်ပြင်ပေါ်မှာတွေးပြီးတော့ကွင်းလာလည်းရှိတယ်အဲ့ဒီမျက်စင်းအတောက်လေးကလည်းတွေးပေါ်များတဲ့အခါကျတော့တေးတေးမလွားဘူးလားတေးပါဘူးအေးအမျိုးသမီးတွေတဏ္ဍာသုံးလေးတွေလည်းရှိပေါ့နော်တဏ္ဍာသုံးလေးတွေတွေးတွေးပြီးတော့လိမ့်လိုက်တဲ့အခါအတုံးကြီးကြီးကအတုံးသေးသေးလေးဖြစ်သွားတယ်ပစ္စည်းဆိုတာသုံးနေရင်ဒီလိုကုန်တယ်မင်းမသုံးနဲ့တယ်လို့သူသားတော့တင်ထားအဲ့ဒါတော့ပြောမပြောတယ်အဲ့ဒါလို့မပြောပြီးတော့ပစ္စည်းဥစ္စာပေါ်မှာတက်မြင့်တဲ့စိတ်နဲ့မပြောတော့အာကြည့်ပြီးတော့မသုံးရဲ့မစွာရဲ့တဲ့ဒီတနေ့ကျတော့သူကဘဝတစ်ခုဆိုတာအဆုံးသတ်ရမှာအကြည့်ပဲပစ္စည်းသုံးတယ်အဆုံးသတ်ရမှာပဲမသုံးနဲ့အဆုံးသတ်ရမှာပဲသုံးပြီးတော့အဆုံးသတ်သွားတဲ့ပုဂ္ဂိုလ်ကသုံးနိုင်ရတယ်ပေါ့မသုံးနိုင်ရဘဲနဲ့အဆုံးသတ်တဲ့ပုဂ္ဂိုလ်ကတော့အရှုံးသတ်တတ်တယ်ပေါ့ဟုတ်ကဲ့သူကပစ္စည်းတွေနှမျောလုံးအားကြီးလို့မသုံးမဲ့နဲ့သို့တော်နှမျောတယ်ဆိုတဲ့ပုဂ္ဂိုလ်တခုကပစ္စည်းပေါ်မှာအမြဲတမ်းတွေ့တာမှုတွေ့တာစိတ်တာရှိအဲ့ဒီတွေ့တာစိတ်နဲ့တည်တဲ့အခါကျတော့ဘာသာဖြစ်တယ်ဆိုတော့အဲ့ဒီအိမ်မှာပဲခွေးသွားဖြစ်တယ်ဘလောက်နေတာပစ္စည်းပေါ်မှာတွေ့တာပြီးတော့အဲ့ဒီအိမ်မှာပဲခွေးသွားဖြစ်တယ်အဲ့ဒီခွေးလေးမွေးလာတဲ့ကဘဝကအချက်ကိုပြောမှာပေါ့သူသားသူ့ဘဆိုတဲ့သူကဒီခွေးလေးကိုသိချင်တယ်သိချင်လို့တွေ့ရမှာပဲသိတယ်သူစားတဲ့ခမဲဥမှန်နဲ့တွေ့တယ်ကောင်းတာလေးတွေ့ခွေးလေးကိုအမတန်ပါယူရရထားအခုကိလေလူတွေမှာတန်ရစေဆိုတာကြောင်လေးတွေခွေးလေးတွေတန်ရစေရှိတာရှိတယ်နော်အဲ့ဒီလိုတန်ရစေရှိတာအတိတ်ဘဝတွေရှိတတ်တယ်တတိထာအဲ့တော့ဒီကြောင်လေးခွေးလေးတွေပေါ်မှာတန်ရစေရှိတယ်လို့ဒီသူပါတဲ့ခွေးပေါ်မှာတိတ်တန်ရစေရှိတယ်အဲ့ဒီလိုတန်ရစေဖြစ်နေတဲ့ခွေးဟာသူ့အဖေဝင်စားတာဖြစ်တယ်အဲ့တော့မြတ်စွာဘုရားကဒါကိုသိလို့ခွေးအတော်လေးအရွယ်ရောက်လာတဲ့အခါမြတ်စွာဘုရားကအိမ်ကြောက်တော့ဘုရားကိုကိုးကွယ်တဲ့အိမ်တော့မဟုတ်ဘူးဘုရားတရားကိုယုံကြည်တော့အိမ်တော့မဟုတ်ဘူးသို့တော်မြတ်စွာဘုရားကအဲ့ဒီအိမ်သားကိုကြောက်သွားတဲ့အခါကျဘုရားလည်းမြင်ရောခွေးကဘုရားစီပြေးလာပြီးတော့ကြိုက်မဲ့တကယ်ကဲလို့ပြီးဟောင်းလိုက်တာလေအချင်းချင်းဘာဖြစ်လို့လဲဆိုရင်တန်လျာကအမုန်းပေါ့မြတ်စွာဘုရားကိုမုန်းနေစတော့တယ်။ကောသလမင်းကြီးနန်းတော်ကြောက်ကြောက်လာတဲ့အခါသူမတွေ့ဘူးမဟုတ်တွေ့အဲ့ဒီတုန်းကတည်းကလည်းကြည့်မရဘူး။ဒုက္ခလူတွေကမုန်းပြီဆိုရင်ကြည့်မရဘူးလို့ပြောကြတယ်ပေါ့။အဲ့တော့မြတ်စွာဘုရားကိုကြည့်မရဘူးခွေးဘဝရောက်တော့လည်းဘဝကဖြစ်ပေါ်လာတဲ့အမုန်းတရားနဲ့ဘုရားကိုကြိုက်ပဲလှုပ်ပြီးဟောင်းတယ်။ဟောင်းတော့မြတ်စွာဘုရားကဘာပြောလိုက်တယ်ဆိုဟေ့တော်လေးရမင်းကအခုထီအောင်ငါ့ကိုဆောင်းလုံးလားအရင်ဘဝတုန်းကလည်းငါ့ကိုမင်းထော်တော်ကမ်းမှန်နဲ့အမြဲတမ်းလုပ်ခဲ့လို့အခုခွေးဖြစ်ရတယ်အခုငါ့ကိုကြိုက်ဖို့မင်းဟောင်းနေတယ်ဆိုရင်မင်းအဝိစိငယ်ကြလိမ့်မယ်လို့ရသော်ပြန်ပြောအဲ့လိုပြောလိုက်တဲ့အပန်ကြားလိုက်တော့ခွေးကနားလေသွားနားလေသွားတာရဟန်းတော်မှာငါအเจ้าကြီးပြီးသွားပြီဆိုပြီးတော့အမီးကြီးကုတ်ပြီးတော့ခါးကြီးကုတ်ပြီးတော့ပြန်သွားပြီခါးတိုင်းတို့အိညာပေါ်မှာမအိပ်ခဲနဲ့ကြာပုံကြာသွားပြီးတော့စိတ်ပြက်ပြက်ပြက်သွားအိပ်နေတယ်။ဟောသူ့သားသူ့ဘပြန်လာတဲ့အခါကျခ ခွေးကိုဘယ်သူကလှုပ်ထားလို့ခွေးကဒီလိုဖြစ်နေရတယ်ဆိုဘယ်သူမှမလုပ်ဘူးဒါပေမဲ့ယဟန်ဂေါရမကြွလာကြွလာတော့သူကထွက်ပြီးတော့ဟောင်းနေအကိုက်မလို့လုပ်တယ်အဲ့ဒီမှာယဟန်ဂေါရမပြောသွားတယ်ဟိတောရယာမင်းကအခုချိန်ကြီးငါ့ကိုရှံသူတော့ငါလို့အဲ့ဒီစကားကြားပြီးကြတဲ့ကဒီခွေးဟာအမိကုတ်ပြီးတော့ပြောင်းဝင်လာတာလို့အင်္ဂါလူတွေကပြောကြတယ်ပြောလိုက်တော့တောရိယဆိုတော့သူ့အဖေရဲ့နာမည်ဖြစ်မနေဘူးလားခွေးကိုလည်းရသော်ပြားကတောရိယလို့နာမည်ခေါ်သွားတာဆိုမချိနဲ့ဘူးပေါ့သူ့အဖေခွေးဖြစ်တယ်ဆိုမချိနဲ့ဘူးเนาะအေးမချိနဲ့တော့ဘုရားကိုသွားပြီးဆွတ်ချက်တင်မယ်ပေါ့မဟုတ်ပါတရားတွေရှောက်ပြောတယ်ပေါ့ရှောက်ပြောတယ်ဆွတ်ချက်တင်မယ်ပေါ့အဲ့လိုတော်ပြီးတော့ပြောတဲ့အခါကျတော့မြတ်စွာဘုရားကပြောတယ်မင်းအဖေခွေးဘွားရောက်တာမရောက်ဘူးဆိုမင်းသိချင်လို့ရှိရင်တဲ့မင်းအဖေကဘယ်နာထားခဲ့တယ်ဆိုတာပြောမသွားတဲ့ပစ္စည်းတွေရှိတာဘုရားမေးတယ်ပစ္စည်း၄မျိုးရှိတယ်တဲ့အခုလည်းလူကြီးတွေပါတယ်အခါတလေတိမ့်သွားတာနော်တိမ့်သွားလို့စိတ်လက်စွပ်ဘယ်နှားထားလဲမှမသိဘူးစိတ်လက်ကရှိဘယ်နှားထားလဲမှမသိဘူးတန်တဲ့လူတွေမသိကြဘူးဘဒ္ဒဝိသသေသွားလို့ရှိရင်အဲ့ဒါမျိုးတော့မရှိနိုင်ဘူးလားရှိပါပါဒီဘုရားနဲ့သူ့ဘုရားလုံးယုံအောင်ဆိုပြီးတော့ဖွက်ထားနော်ဖွက်ထားတာဖွက်ထားပြီးတော့ဘယ်သူမှမပြောခဲ့ရတဲ့သေခြင်းတရားဆိုတာသိနိုင်တာမှမဟုတ်ဘူးနဲ့သူကတော့စင်္ကြန်ကောင်စင်္ကြန်ပဲတေကဏိကြပြောခဲ့မယ်ဆိုတေကဏိပြောချိန်မရဘူးသေသွားဟုတ်လားပြောချင်မရအောင်တည်သွားတယ်အဲတချို့ကြတော့ကြောင်းရတယ်အဖိုးကြီးတွေဖွားကြီးတွေတားတွေသမီးတွေကသူ့ခရီးဆိုင်အောင်လို့ဆိုပြီးတော့ပါလောက်ထားလို့ဆိုလို့ရှိရင်ဒီခဲနဲ့လှုပ်ထားတဲ့ခဲတုံးကြီးအပေါ်ကနေပြီးတော့ရွှေလေးကုတ်ပြီးတော့ရွှေတုံးကြီးထည့်အောင်လုပ်အမွေလိုချင်တဲ့ပုံကတော့အမွေရမှာပဲဆိုပြီးတော့အဲ့ဒီရှေတုံးကြီးကိုကြည့်ပြီးပြုစုလုပ်သေးတယ်ပြည့်နော်တည်တဲ့အခါကျတော့မှကြည့်လိုက်တော့ရှေတုံးမဟုတ်ဘူးခဲတုံးဖြစ်နေတယ်ဆိုတာလေတော့ကမှရှိတယ်ဒီလိုမျိုးလည်းရှိတယ်ပစ္စည်းလောဘဆိုတော့လူတွေဟာတေချာဆန်းသားကြည့်မိဘရဲ့အမွေပစ္စည်းကိုတော့ရချင်ကြတယ်နော်ဓနငွေကြီးအမွေကိုတော့ရရှိကြတယ်သို့သောမိဘလုံးထားတဲ့ကုသိုလ်ကောင်းမှုရဲ့အမွေတော့သိပ်ပြီးတော့ရရှိနေပုံကိုရှိဘူးဟုတ်ကဲ့တော့ကမ္ဘာလူအမွေကိစ္စနဲ့ပတ်သက်လာလို့ရှိမောင်နှမမရှိတော့မောင်နှမမရှိဘူးမရှိဘူးလည်းမန်းနေပြောအမွေကိစ္စနဲ့ပတ်သက်ပြီးကြံစည်နေတယ်နော်ဓနနဲ့ပတ်သက်လာလို့ရှင်လူတွေမှာဆူမျိုးသားချင်းမရှိတတ်ဘူးတဲ့အဲ့ဒါတိထာအဲ့ဒါဒီတောင်းရရပုံနာကြီးကလည်းသူမသေးခင်တိတ်တိတ်ဖွက်ထားတဲ့ပစ္စည်း၄မျိုးကျန်နေတယ်ကျန်တဲ့ပစ္စည်းတွေကတော့ဒီတိုင်းထားတာဆိုတော့သူသားအကုန်တွေ့တယ်ပေါ့သူ့ဖြေသေးသွားပြီးတော့ရှာမတွေ့တဲ့ပစ္စည်း၄မျိုးရှိတယ်တဲ့အဲ့ဒီ၄မျိုးကဘာလို့ဆိုတော့ရွှေသားပကတိနဲ့လှုပ်ထားတော့တသိမ့်တန်နဲ့ရွှေပရဲ့ကြီးဝင်လာထားရတဲ့ဆောင်သိတသိမ့်တန်နဲ့ရွှေပရဲ့ကြီးတခုဝင်လာထားမှမသိဘူးနောက်တစ်ခါတသိမ့်တန်နဲ့ရွှေခွက်ကြီးတခုလည်းဝင်လာထားတယ်မှမသိဘူးတသိမ့်တန်နဲ့ရွှေနဲ့ခွက်ထားတဲ့ရွှေချင်းင်းကြီးလည်းဝင်လာထားတာမှမသိဘူးနောက်ကလူကြီးတွေကသာသမီတွေနဲ့စိတ်ချတယ်မှချတာလေစိတ်မချတော့ဖွက်ဖွက်ထားတတ်တယ်အဲ့ဒါသတိထားတချို့ကတိုင်နေချင်းပြီးတော့ဖွက်ထားတာရှိတတ်တယ်เนาะကြားဦးတာတော့ယူတစ်မျိုးမှာတော့ဟိုမိခင်လောက်တဲ့ပုဂ္ဂိုလ်ကရှင်တွေငွေတွေငွေတင်းကားတွေဖွက်ပြီးတော့ဘယ်မှာထားလို့လို့ဆိုလို့ရှိရင်အိမ်ကမျက်နှာချက်ပေါ်မှာဖွက်တာဘူးမှမသိတဲ့အချိန်အဲ့ပေါ်မှာဖွက်တယ်ဖတ်ထားပြီးတော့တေဂန်ကြီးကတော့ပြောချက်အချိန်ကလေးရသွားတဲ့အခါအစက်ကတော့မပြောနိုင်ဘူး မပြောနိုင်တော့ဘာလုပ်တော့စဲအဲ့ဒီမျက်နှာချက်ကိုလက်ညှိုးထိုးပြီးတော့တည်သွားတယ်နော်အကင်းပါတဲ့ပုဂ္ဂိုလ်ကတက်ပြီးတော့ကြည့်တဲ့အခါအဲ့ဒီမှာရှုခြင်းငါးပါးထားတဲ့တွေ့တာမျိုးနဲ့ကြားလို့နော်ဒီလောကပစ္စည်းဆိုတာလုံးလုံးပဲစိတ်ချရမယ်ထင်တဲ့နေရာမှာထားရကြတဲ့အခါပဲသူကလည်းကားကိုအကုန်မပြောဘူးမပြောမဲ့နဲ့အသိဉာဏ်နဲ့ရှုလျက်ကြည့်တသိမ့်တန်တဲ့ရွှေခွက်ကြီးတသိမ့်တန်တဲ့ရွှေချစ်နဲ့နောက်တခါဒင်းကားတသိမ့်ရွှေဒင်းကားတသိမ့်အဲ့ဒီပစ္စည်းတွေရောဘယ်နှားချကြမလဲမြတ်စွာဘုရားကပြောတယ်မင်းအဖေမင်းကိုမပေးခဲ့တဲ့နေရာမပြခဲ့တဲ့ပျောက်နေတဲ့ပစ္စည်းများရှိတယ်လို့ဆိုတော့ရှိတယ်လေဒါဖြစ်ရင်မင်းအဖေခွေးဖြစ်တယ်ဆိုတာမယုံလို့ရှိရင်ဖះကဒီပေးလိုက်တယ်အဲ့ဒီခွေးကိုတဲ့နွားတို့နဲ့သမင်းနဲ့ရောပြီးတော့ဂျူထားတဲ့လောကနာသမင်းလေးကိုချက်ချက်ပြီးတဲ့သူ့ကိုလောကနာသမင်းလေးချွေးနွားတို့နဲ့ဆိုတော့အိတ်ကောင်းတဲ့နဲ့သူ့လည်းကြက်နော်နွားတို့တောက်ထားလို့ရှိရင်အိတ်ချင်စိတ်ပေါက်တာဟုတ်အိတ်ကောင်းတဲ့ဟာပေါ့အစီအစိတ်ကိုချွေးခိုင်းတာအဲ့ဒီလိုနဲ့ချွေးတဲ့ကျေပြီးတော့အဲ့ရတဲ့တိတ်ထားခွေးကလေးကမေးမေးမေးမေးနဲ့ပြောလာတဲ့အချိန်မှာနာနာကပ်ပြီးတော့မေးတဲ့အဖေဒီပစ္စည်းတွေဘယ်နှထားခဲ့တော့လို့မေးပါတော့ဟုတ်ကဲ့ခွေးပြီးမဲ့တော့တူတူတူတူကြောက်ရင်သဘောကျတယ်တော့နော်အဲ့တော့ဘုရားကနှီးပေးလိုက်တဲ့အချိန်မှာသူကအဲ့ဒီသူ့မွေးထားတဲ့ခွေးလေးသူ့အဖေဝင်စားတဲ့ခွေးလေးကိုလောကနာသမင်းချွေးချွေးပြီးတော့အဲ့ရမှာတိတ်တိတ်တော့ခွေးလေးကမိမိမိမိပျော်တဲ့အချိန်မှာနာလီနာကပ်ပြီးတူတူလေးအဖေဒီပစ္စည်းတွေဝင်လာထားတယ်ဟိုမိလိုက်တော့ခွေးကမျက်လုံးဖွင့်ကြည့်ပြီးတော့အိတ်ငွေချတယ်လို့နေမှာပေါ့နော်လူတွေကလည်းမိမိမိမိနဲ့ပျော်တဲ့အချိန်ဆိုပျော်တတ်တယ်ကြည့်တချို့ဆိုအိတ်ငွေချပြီးတော့ပျော်ခိုင်းတယ်အိမ်ဝင်ချပြီးတော့ပြောခိုင်းလို့ရှိရင်အကုန်လုံးတော့ပြောတတ်တယ်တချို့အခုခေတ်မှာတော့ဒါအိမ်ဝင်ချတဲ့ဉာဏ်ပညာခေါ်တော့ပေါ့နော်အဲမြတ်စွာဘုရားအဲ့ဒီနည်းကိုပေးလိုက်တယ်အမေရိကမှာအဲ့ဒီလိုအိမ်ဝင်ချပြီးတော့လူတယောက်ရဲ့ဘဝစာကြောင်းကိုဖော်ထုတ်တဲ့နည်းစနစ်တွေရှိအခါကေစီဆိုတဲ့လူတယောက်သူ့အကြောင်းအရေးကြီးရှိဟာအဲ့ဇာလန်းလေးတွေရေးထားတာရှိတယ်။အရေးထားတဲ့ဇာလန်းလေးတွေထဲမှာဆိုလို့ရှိရင်အိတ်ခိုင်းပြီးတော့နည်းနည်းမင်းမင်းမင်းမင်းရှိပြီဆိုလို့ရှိရင်ဘေးအကုန်ပြောတာအကုန်ပြောတာဘသူ့အကြောင်းဘယ်ဝအကြောင်းကြည်စမ်းမှာသူဘာတွေလုပ်နေလဲသူဘာတွေဖြစ်နေလဲယောဂကုဘုအတွက်ပြောတာလေအားလုံးကရခိုင်တန်းကြီးပန်းတဲ့ပြည်ကွာအဲ့ဒီထဲမှာရေးထားတဲ့စာဆောင်းနမယ်ရော many dimension လာမသိဘူးအင်္ဂလိပ်လိုရေးထားချမ်းမြေ့ဆရာတော်ကြီးကတမလွန်ဘဝပြဿနာလို့ထင်တယ်အဲ့ဒီနာမည်နဲ့သာသာပြန်ထားတာရှိတယ်အဲ့ဒီဆောင်းလေးကိုစိတ်ဝင်စားတဲ့ပုံစံဖတ်ကြည့်ပါ every dimension ဆိုတဲ့ဆောင်းလေးကိုသာသာပြန်ထားရခြင်းပဲအဲ့ဒီလူတယောက်ကစိတ်ကုဖို့အတွက်အိမ်ဝင်ချပြီးတော့ဘာကြောင့်ဖြစ်တယ်ဆိုတာယောဂရဲ့အရင်းမြစ်ကိုရှာတာပေါ့အဲ့ဒီထက်မဲ့ရေးထားတာလေးအများကြီးတဲ့တခုပြောပြရမယ်ဆိုလို့ရှိရင်အမျိုးသမီးတစ်ယောက်ကအောက်ပိုင်းမတန်ဘူးဝီချဲရနဲ့တွားရဒူးစစ်တွေမကောင်းဘူးအောက်ပိုင်းမတန်ဘူးအောက်ပိုင်းဟာအများကြီးနာပြီးတော့ဝီချဲရနဲ့လည်းတွားတာတည်းရတယ်တဲ့အဲ့ဒီအမျိုးသမီးကိုဆေးကုဖို့ရအတွက်လာတဲ့အခါကျတော့ခဏအိမ်ဝေးချပြီးတော့မေးလိုက်တယ်ဒီမျိုးသမီးဘာကြောင့်ဖြစ်တယ်လဲလို့အိမ်ဝေးချပြီးတော့မေးတဲ့အခါအိမ်ဝေးထဲမှာဘာပြောလို့ဆိုဒီတတ္တဝါဟာတဲ့ဒီတတ္တဝါလို့ပဲမြင်တယ်အဲ့ချင်းဒီတတ္တဝါဟာတဲ့လွန်ခဲ့တဲ့ခုနှစ်ဘဝတုန်းကတဲ့နော်သမိုင်းကိုကြားလို့ရလိုက်ပြန်ရောမခေမြန်မာပြည်မှာတော့မဟုတ်ဘူးနိုင်ငံသားမှာရောမနိုင်ငံမှာ အာသာချားတွေကိုရှင်သေးစာကျွေးတယ်ဆိုတာရှိတယ်နော်အဲ့ဒီမှာကာလန်ထားတဲ့ထောင်ထဲမှာပြစ်ထည့်ထားပြီးတော့ရှင်သေးကိုလွတ်ပေးလိုက်အဲ့တော့ရှင်သေးကအဲ့ဒီလူကိုတိုက်ခိုက်ကြိုက်တဲ့အခါသဘောကြပြီးတော့အဲ့ဒီအမျိုးသမီးကအဲ့ဒီပိဋကတ်ထဲပါတယ်တဲ့သဘောကြပြီးလက်ခုပ်လက်ဝါးကြည့်ပြီးတော့ရည်ခဲ့တယ်ဒါကြောင့်မို့လို့သူမှဒီဘွားအောက်ပိုင်းသိသွားတာလို့ဆိုတာခொနှစ်ဘွားကကန္တရားဆိုနော်မြတ်စွာဘုရားရဲ့အလောင်းတော်ကမြတ်စွာဘုရားသခင်ကိုတော်မြတ်ကိုယ်တိုင်တော်မှပဲခေါင်းခဲတယ်ဆရာတော်ခေါင်းခဲတယ်ဘာလို့လို့ခေါင်းခဲတယ်ဆိုတော့တဏှာတရေသားဖြစ်တဲ့အချိန်တုန်းကငါးခန့်တဲ့ကဒီကလေးလေးကလိုက်လိုက်သွားတော့ပေါ့ခြေထဲကကားတော်ဖန့်တင်လိုက်တဲ့ကငါဆိုရင်အပေါ်ရောက်လို့ရှိရင်ဘလက်ဘလက်နဲ့ခုံတယ်လို့နော်အေးမစိမ့်နေရောက်တဲ့နေရာသွားချင်းအဲဘလက်ဘလက်နဲ့ခုံရင်တော့အထုခံရမှာလေးချာနော်အဲ့ဒီမှာလေဘောတမ်းမှပေါ်မှာငါကိုဖမ်းပြီးတော့တင်လိုက်တဲ့အခါငါကဖလာဖလာနဲ့ခုတ်တဲ့အခါဒုံးနဲ့ခေါင်းကိုရိုက်လိုက်တော့ငြိမ်သွားတယ်အဲ့ဒါကိုကြည့်ပြီးတော့သူကသဘောကျကိုယ်ကရန်ရိုက်ချတော့မဟုတ်ဘူးသူ့ရဲ့မိဘတွေကရိုက်ချတော့ကြည့်ပြီးသဘောကျတယ်အဲ့ဒါကြောင့်ခေါင်းခဲရတာလို့သူတို့ဆိုတယ်နော်အခုတို့ဆိုတာသဘောတူလို့ရှိရင်လည်းအခုတို့ကဖြစ်တတ်တယ်တချို့ကမသိမသာသူများခိုင်းနေကိုယ်မှအကုသို့မဖြစ်ဘူးလို့ရှင်းကိုယ်တိုင်တိုက်တော်ချီးမွမ်းစိတ်တူဒေကုကိုယ်တိုင်လှုပ်ထားရဲ့သူများကိုခိုင်းနာရဲ့ဒီလှုပ်လှုပ်တာကောင်းတယ်လို့ချီးမွမ်းနာရဲ့သဘောချင်းတူလိုက်တာစိတ်တူတာအဲ့ဒီလေကအကုသို့ဖြစ်တာလေကြည့်ပဲကုန်ဟေးအဲ့ဒီမှာခုနကအမျိုးသမီးအဖြေထုံးလိုက်တဲ့အခါကျတော့ရှင်လေးကနေပြီးလူကိုတိုက်ခိုက်ပြီးတော့ကြိုက်ထားလို့မြင်တဲ့အခါမှာသဘောတည်းချပြီးတော့လက်ထုပ်တီးခဲ့တယ်အဲ့ဒါကြောင့်မလို့သူကဒီဘွားအောက်ပိုင်းတည်သွားတယ်ဒီလိုအဖြေထွက်တာပတ္တန်ထူးဆန်းတဲ့အဖြေတစ်ခုပြောတယ်အေးအဲ့ဒါလည်းပဲဒီဘဝတစ်ခုမှာရှင်ရွက်ချက်တည်းဆိုတာရှိတယ်ပေါ့ဒါကြောင့်မို့မြတ်စွာဘုရားတခင်ကိုတော်မြတ်ကမင်းရဲ့အဖေကိုမေးကြည့်တယ်မင်းနဲ့အဲ့ဒီခွေးလေးအစာကျွေးလို့မင်းနဲ့အိပ်ပျော်တဲ့အချိန်မှာမေးတယ်ဒီတိုင်းတော့မေးပြောတယ်မပြောဘူးပေါ့အဲ့ဒါကြောင့်မို့အိမ်ဝေးချတဲ့အနေနဲ့မင်းလေးပြောနေတဲ့အချိန်မှာနန်းနတ်ကပ်ပြီးတော့တို့တို့မေးတယ်တို့တို့မေးလိုက်တဲ့ကခွေးလေးကဤနဲ့ထသွားပြီးတော့ငါเจ้าနေတိကုန်ပြီဆိုပြီးသူသားကိုမေးတဲ့နေရာကနေထသွားပြီးတော့တနေရာအိမ်เจ้าတနေရာမှာသွားပြီးတော့ရက်တဲ့နော်လက်နဲ့ရက်ပြတဲ့အဲ့တော့သူ့ဘာနဲ့မယုံတယုံပေါ့ခွေးကနေပြီးတော့ရက်ပြတဲ့နေရာကိုတူးတဲ့အခါခொနာပစ္စည်းလေးမျိုးစလုံးတွေ့မြုပ်ထားတယ်နော်အဲ့ဒါနဲ့သူမအဖေခွေးဖြစ်တာတော့တေးကြပြီလို့စိတ်ထဲမှာဆုံးဖြတ်ပြီးမြတ်စွာဘုရားရှင်ထပ်ပြီးတော့သွားနေဖို့နေမေးလို့ဆိုတယ်အဲ့တော့ဘုရားရှင်ရောက်တဲ့အခါကျတော့သူကလည်းပညာတတ်ပုံနာကိုပညာတတ်ပုံနာဆိုပညာတတ်တဲ့လူဆိုတာမှန်ရှိတတ်တယ်ဒါကြောင့်မြတ်စွာဘုရားရှင်ရောက်တဲ့အခါကျတော့မြတ်စွာဘုရားကိုသူကအထင်သေးတယ်ပေါ့သူတိရတဲ့ပုံပြနေလို့ထင်သေးတယ်။အဲ့တော့ဘုရားကိုသူကမေးတယ်။ရှင်ဘောဓမာတဲ့လူတွေဟာလူချင်းတူကြပါရဲ့တဲ့ဘာဖြစ်လို့ကိုယ်ပြာချာနာနေကြသလဲတဲ့။တချို့ကအသက်ရှည်တယ်။တချို့ကအသက်တော်တယ်။တချို့ကရောဂါတွေများတယ်။တချို့ကရောဂါနည်းတယ်။တချို့ကရုပ်ဆိုးတယ်တချို့ကရုပ်မှားတယ်အေးတချို့ကအချမ်းရမဲ့တယ်တချို့ကအချမ်းရပေါ်တယ်တချို့ကတော့ပစ္စည်းမွဲတယ်တချို့ကပစ္စည်းချမ်းသာတယ်တချို့ကအောက်တန်းကျတဲ့အမျိုးမှဖြစ်တယ်တချို့ကထက်တန်းကျတဲ့အမျိုးမှဖြစ်တယ် တချို့ကဉာဏ်ကောင်းတယ်တချို့ကဉာဏ်လေးတယ်ဘာဖြစ်လို့ဖြစ်ရလဲအဲ့ဒီမိကောင်းမီးတော့မြတ်စွာဘုရားကဘယ်လိုဖြေလိုက်လဲဆိုရင်ကမ္မတကတတ္တကမ္မဒါယတာဘုရားရှိခိုးလေးကတခြားမဟုတ်ဘူးတဲ့လူတွေရဲ့ကိုယ်ပဲဥစ္စာဆိုတာကံတရားပဲကမ္မဆိုတာကိုယ်တိုင်လုပ်တဲ့ကိုယ်တိုင်လုပ်တယ်ဆိုတာစိတ်ထဲကစိတ်ကူးရလဲပါတယ်နှုတ်ကထုတ်ပြောတာလဲပါတယ်ကိုယ်ဒီလက်ရောက်လုပ်တာလဲပါပေါ့အဲ့ဒါလို့ကိုယ်တိုင်လုပ်ကြတာတဲ့ကမ္မတကသတ္တကမ္မခန္ဓာတာကမ္မယောနိကမ္မပန္နကံပေးတဲ့အမွေကိုပဲခံကြရတယ်ကမ္မယောနိတဏ္ဟာအဓိကအကြောင်းတစ်ခုပဲတဲ့ကမ္မပန္နကံကနေပြီးတော့နောက်ဖွဲ့ထားတာပဲသို့မဟုတ်ကံဆိုတာဆွေမျိုးပဲနော်လောကလူတွေကကံနဲ့ဆက်ဆက်ပြီးတော့အလုံးဖြစ်ပြီးတော့နေကြယံကမ္မန္တရိတံဒီကလျာဏဝါပါပကံဝါတတ္တကမ္မတ္တခါယတာ။ဘာလုပ်လို့ကောင်းတာလုပ်လို့ဆိုးတာလုပ်လို့ကိုလုပ်တဲ့ခံရဲ့အပွေကိုကိုပဲခံရမယ်။အဲ့ဒီကံတရားဟာတတ္တဝါတွေအခုလိုတဥ့နဲ့တဥ့ဘူသားတွေတဥ့နဲ့တဥ့မတူညီအောင်လူဘဝမှာလူချင်းလူဘဝရဲ့အတန်းနဲ့ကွဲပြားခြားနားမှုတွေရှိကြအောင်ခွဲခြားပေးနေတာတော့တခြားကြောင့်မဟုတ်ဘူးလေကံတရားပဲလို့ပြောဆိုတာဖြစ်ကိုလုပ်ခဲ့တဲ့အဲ့တော့ကံတရားဆိုတော့မြတ်စွာဘုရား general point နဲ့ပြောလိုက်တော့ဘုရားနားနယ်တယ်ပေါ့အသက်ရှိတာလဲကံနဲ့အသက်တူတာလဲကံနဲ့ဆိုတော့ကံတကူတည်းကဒီလိုအမျိုးမျိုးလုပ်နိုင်မလားပေါ့အဲ့ဒါကြောင့်မလို့သူကအရှင်ဘုရားလက်တပည့်တော်နားမလဲလို့ရှင်းပြောပါလို့ဆိုမြတ်စွာဘုရားရှင်းပြ။တော့ကလူတွေအခုဘဝကိုယ်မျက်စိအောင်မှရှိတဲ့ဒီကနေ့ခေတ်လူတွေကိုပဲကြည့်။လူဟာနှစ်မျိုးတွေ့ရတယ်။တချို့ကသူများအသက်တွေတတ်တယ်ရဲ့ဆက်ဆက်။နော်။နေစဉ်နဲ့အမျက်သတ္တဝါတွေကိုတတ်ဖြတ်နေတဲ့ပုံကိုယ်တွေမရှိဘူးလား။ရှိတယ်ရဲ့ဆက်ဆက်။အတမွေးဝမ်းကြောင်းအနေနဲ့တတ်လိုက်နော်အားလုံးတဲ့လူကအားတတ်တယ်နော်ဝက်တတ်တယ်ချက်တတ်တယ်တတ်တာတွေအများကြီးရှိနေတယ်တဘာမှာတန်းချီပြီးတော့တတ်နေစင်တယ်လူတွေစားဖို့ဆိုပြီးတော့တတ်တန်းချီတာတကယ်တော့လူတွေစားဖို့တတ်တာမဟုတ်ဘူးပဆက်ညာတတ်ရောင်းစားတယ်တတ်စေရနာနဲ့မင်းတို့စားပါလေဆိုပြီးတော့တတ်ကျွေးတာတော့မဟုတ်ဘူးနော်ပါလို့တတ်ရှိတော့ပဋ္ဌာန်းရတယ်တတ်နော်အကောင်အသေးလေးကစပြီးအကြီးကြီးအောင်နေစင်တဲ့အညာသံပေါင်းများစွာတတ်တော်လို့တတ်နေကြနေစင်တတ်တာတော့တရားထဲမဟုတ်ဘူးအဲ့ဒီလိုတတ်နေတဲ့ပုဂ္ဂိုလ်ရှိတယ်သူတို့လည်းအများအားဖြင့်စောင့်နေအဲ့ဒီတတ်တဲ့ချက်တဲ့ပုဂ္ဂိုလ်ကတတ္တဝါပေါ်မှာတဏှာနဲ့စိတ်ကြီးနေရှိနေပါရှိပါဘူးရှိပါအဲ့တော့အဲ့ဒီလိုရေးဆက်ဆက်တက်နေတဲ့ပုဂ္ဂိုလ်ကြီးရှိတယ်လို့သူများအတက်မတက်ဘူးရှောင်ရတယ်တနာတယ်အကောင်သေးသေးလေးတွေကစားပြီးဘယ်ကောင်မှမတက်ဘူးတနာတယ်ဆိုတဲ့လူမျိုးတွေရောရှိဘူးလားရှိပါဘူးဗျာအဲလူဟာနှစ်ဆားရှိတယ်ဆိုတာသိကြတယ်နော်ရေးဆက်ဆက်သူများအတက်တွေကိုတက်တယ်တချို့ကျတော့လုံးဝမတက်ဘူးအကောင်သေးသေးလေးကစားပြီးတော့မတက်ရင်ချင်းကလေးကျိုးလေးကစားပြီးမတက်ဘူးဆိုတဲ့လူတွေရှိတယ်နော်အဲ့ဒါလို့သူများတက်တချင်းမှရှောင်တဲ့ပုံစံတွေရှိတယ်လို့သူများတက်တတ်တဲ့ပုံစံတွေလည်းရှိတယ်အဲ့တော့သူများတက်တတ်နေတဲ့ပုံစံဟာအဲ့ဒီကံတွေကဘုဒ္ဓဘာသာစိတ်ကြီးလာတဲ့အခါဘဝဆိုတာအဆုံးပိုင်းဆုံးမတက်ခဲ့တော့ဘူးဒီဘဝမှာတော့ဘာမှဖြစ်ဘူးလို့ထင်ကြမှာပေါ့တော့ပြပြီးတော့အတမွေးဝမ်းကြောင်းပြုနေတဲ့ပုဂ္ဂိုလ်တွေကဒီဘဝမှာပါဖြစ်တယ်ဆိုပတ်စံရအရေးချက်ပေါ့ဟုတ်ကဲ့ပတ်စံနေရပြီးတော့ကြီးပွားနေကြတာပေါ့သို့တော်မတည်ဘူးလားတည်မှာပဲတည်သွားသည်တည်ပြီးဤအခြားမဲ့ကြတယ်မရောက်တော့ဒီကံကဟုတ်တာဘယ်ကိုပို့မလဲဆိုပဲငယ်လို့ပို့တခြားမဟုတ်ဘူးခဲရောက်သွားဒီကံတွေကအကျိုးပေးပြီဆိုလေရောကဲငရဲ့တရားသူမချလိုက်ဘူး ကံကောင်းထောင်မှလို့သူကလူလာဖြစ်ပါတဲ့လူလာဖြစ်တယ်မွေးလာတဲ့အချိန်လေးကစပြီးယောဂနဲ့မွေးတာယောဂနဲ့မွေးတယ်လားတော့ကကလေးတွေကိုပြုစုဆောက်ရှောက်ရတဲ့ဆရာမကြီးနဲ့တွေ့တွေ့တော့သူကပြောပြသံဝေကရစရာကောင်းတဲ့အကြောင်းမိခင်ဝါကကျွတ်လာတဲ့ယောဂပါလာတဲ့ကလေးတွေရှိမိခင်ဝါကမွေးလာပြီးတော့ချမ်းသာတဲ့ကလေးလည်းရှိနော်အဲ့လိုမွေးကင်းကကလေးလေးတွေကိုဆောင်းရှောက်ရတဲ့ဆရာမကြီးသူပြောပြချုပ်ကလေးလေးညအသက်ရှင်အောင်မင်းကြိုးစားလုပ်အောင်ဆွဲချင်တယ်။အသက်ရှင်အောင်မင်းကြိုးစားပြီးကုသပေးရတယ်။အဲ့လောကလူတွေကချွတ်ကြတော့မွေးနံတဲ့အချမ်းချမ်းမှမှချွတ်မွေးကြတဲ့အကိုမတရားအများတန်းခရုဆိုင်ပြီးတော့မွေးပေးရတယ်။အဲ့လိုပဏ္ဏတိပတ္တခံလေးကိုလုတ်ပြီးတော့မတော်တဆကံကောင်းထောက်မှလို့လူကုန်လူဝရောက်လာပြီးဆိုတဲ့ပုဂ္ဂိုလ်ကြောင့်ဟောသူများအဲ့တက်ခဲတဲ့အတွက်ကြောင့်ငငယ်ငယ်နဲ့သိနေပါတချီးတောင်မပါဘူးငငယ်လေးနဲ့ပဲသိသေးတယ်ဆိုတဲ့နေရာဒီမှာကာကိုက်လို့လည်းသိတယ်ဘောတော်ဆိုင်ကပေါက်လို့လည်းသိတယ်ဟောပေခြင်းကအမျိုးမျိုးပဲရှိတယ်။ပေတယ်ဆိုတာတနည်းနည်းနဲ့တော့သိတာပေါ့နော်။ဘောရဆိုင်ကြီးမောက်လို့လည်းသိတယ်၊ကားတိုက်လို့လည်းသိမယ်၊ရေနစ်လို့လည်းသိမယ်၊သစ်ပင်ပေါ်ကျလို့လည်းသိမယ်။သေပုံသေးသေးတွေအမျိုးမျိုးရှိတယ်။တစ်ခုခုတော့သိလို့သိအသက်မရှိ။တခါတော့ပြောတဲ့ကြားဘူးလိုက်တယ်ပေါ့။လူတယောက်ကိုသာပေတယ်နေဆိုတာမနက်ကလည်းရှိတယ်မနက်ကလည်းရှိပေါ့နော်ဟိုပေရင်ကိုယုံဖို့ပြောတာမဟုတ်ဘူးမယုံနဲ့လည်းမပြောဘူးနော်အဲ့ဒီမှာပေရင်ဆရာတယောက်ကလူတယောက်ကိုပေရင်ဟောတယ်ခမည်းမိချောင်းကိုက်လို့သိလိုက်တယ်လို့သူပြောဟောအဲ့ဒီဒီကနေမိချောင်းဆိုတာဘယ်မှာရှိလဲဒီလိုရှိတယ်မှာရှိတယ်ရစ်တယ်ဆိုတော့မိချောင်းကိုက်မှာကြတယ်ချောင်းလေးမြစ်တူရှာမယ်ဒီနေ့ကျအဲ့ဒီကဘာလို့သစ်ပင်ကျက်သစ်ပင်ကျက်တဲ့အခါကျတော့သစ်ပင်ပေါ်ကနေလိမ့်ကျသူ့ခန်းမှာလည်းဓမြောင်လေးတစ်ချောင်းပါအဲ့လိမ့်ကျနေကနေအဲ့ဒီဓမြောင်ကနေပြီးတော့ဖိုက်ထောက်သွားတယ်သစ်ပင်ပေါ်ကကျလာရင်ဓမြောင်ကနေသူ့ဘာသူတော့လိမ့်ကျရတယ်ပြီးတော့ကိုယ်ဓာတ်နဲ့ကိုယ်ခိုင်းမိပြီးတော့ဖိုက်ပေါက်သွားတယ်အဲ့ဒီလိုဟာအဲ့ဒီမှာပဲဆုံးသွားတယ်ဆုံးသွားတာကိုကြည့်လိုက်တဲ့အခါကျတော့ဟာဘေးရင်ကျတော့မှတော့နေပြီပေါ့မိချောင်းကိုက်လို့သိမှာဒီကောင်မိချောင်းကိုက်လို့သိသစ်ပင်ပေါ်ကျသေးတယ်လို့ပြောတယ်သို့တော့သူ့ဘိုက်ကိုထောက်သွားတဲ့ဓာတ်ကြည့်လိုက်တဲ့အခါမိချောင်းတစ်စိတ်ကလေးပြတ်ဟုတ်ကဲ့ဘေးရင်ဆန်ရစီနေသွားတာလည်းဖြစ်ချင်းဖြစ်ပါတော့နော်မိချောင်းတစ်စိတ်ကလေးပြန်လာတဲ့မိချောင်းကိုက်လိုက်တယ်လို့သူပြောမိတာဖြစ်ချင်းဖြစ်တယ်ပေါ့ပတိရတိတကုနဲ့တိဘာကြောင့်တိကံ့ကြောင့်တိပါပဲသူဒါကိုအရှိတဲ့ဟဲ့ပြောတာပေါ့စာပေလို့ပြောရင်တော့ဥပိ္ပစီတွေကကံလို့ပြောတာပေါ့ဈာရရတိခတ်ပြီးတော့အကုသိုလ်ကံတွေဖြတ်တော့လိုက်လောကလူတွေမရှိဘူးလားနေစတဲ့အရာကာတာလို့တိတာလို့ကံမောလို့တိတာလို့မရှိကြဘူးလားရှိပါရဲ့ဘုရားအေးဒါတွေကဘာကြောင့်ဖြစ်ရလဲဆိုတော့တစ်ချိန်တုန်းကခန္ဓာလေးပါဒကံလောက်ခဲ့တာဒီကြောင့်မို့လို့တက်တမ်းမရှိဘူးသိထားရတဲ့အသက်တုံနေလို့ဒီလိုပြောတာနော်ပြန်ပြန်အေးတချို့ကျတော့အသက်ရှိတယ်ဘာကြောင့်အသက်ရှိလို့ဆိုရင်ခန္ဓာလေးပါဒကရှောင်လို့အကြောင်းကကံဆိုတာအဲ့ဒါပြောတာခန္ဓာလေးပါဒလောက်တာလဲကံလဲခန္ဓာလေးပါဒကရှောင်တာလဲကံလဲပါဏာတိပါဒလောက်တာကျတော့အကုသိုလ်ကံလို့ခေါ်တယ်ပါဏာတိပါဒကရှောင်တာကျတော့ကုသိုလ်ကံလို့ခေါ်တော့ကဲကောင်းပြီနောက်တစ်ခုအဖြေကိုမြတ်စွာဘုရားထုတ်တယ်တချို့ကယောဂများတယ်တချို့ကကျမ်းပါအဲ့တော့ယောဂများတဲ့ပုဂ္ဂိုလ်ကဘာကြောင့်များကျမ်းပါတဲ့ပုဂ္ဂိုလ်ကဘာကြောင့်ကျမ်းပါလို့လူတွေကိုစိတ်ကြည့်လိုက်ဒီကနေ့မှာတချို့လူတွေကသူများကိုရရဆက်ဆက်မြင်စေတတ်တယ်တရိစ္ဆာန်လေးတွေကိုလည်းမြင်စေတတ်တယ်ရိုက်တယ်နှက်တယ်ထိုးတယ်ချိတ်တယ်အဲ့လိုလုပ်တဲ့လူတော်မရှိဘူးလားမရှိပါဘူးနော်ရရဆက်ဆက်မြင်စေတယ်ရိုက်တယ်နှက်တယ် ထိုးတယ်ခုတ်တယ်အဲ့လိုလုပ်တဲ့ပုံစံတတ်တာမဟုတ်သေးဘူးเนาะအဲဒီချိုးကြတော့အဲ့လိုမျိုးမလုပ်ဘူးတနာတယ်အကျဉ်းသာတရားထားတယ်မတော်တဆဖြစ်သွားတော့မှပဲဟောယူရရနဲ့ပြုစုပြီးတော့ပြေးတယ်ဩလူနှမျိုးမရှိဘူ
း
ရှိတယ်အဲ့ဒီလိုရဲရဲဆက်ဆက်မြင့်စေတတ်တဲ့ပုံစံတွေဟာကံကံကောင်းလို့လူဘဝရောက်နိုင်တယ်ဒါမှပဲရောင်းရများတဲ့ပုံစံဖြစ်တယ်နော်လူဘဝရလာပြီဆိုလို့ရှိရင်အေးဟိုနာဖြစ်နိုင်ဒီနာဖြစ်နိုင်ဘုဟုလို့တော့မဆေယောကဖြစ်တယ်ငါချက်မြန်လေရင်ခဲ့သလားလို့စိတ်ထဲမှာတော့အောင်းမိမိနော်ဒီလိုအကုသို့ကံဆိုတာဖြစ်နိုင်တော့အတိတ်ဘဝအကုသို့ကံတွေဆိုတာရှိတယ်နော်ယောကများတယ်အတိတ်ဘဝတစ်ခုလောက်ခဲ့အဲ့ဒီလောက်ခဲ့တဲ့ကံရဲ့အကျိုးခံစားကြရတယ်။ဟောကျမ်းမာတဲ့ပုဂ္ဂိုလ်ကြတော့အဲ့လိုမဟုတ်ဘူး။သူများတွေကိုနှင်းဆဲတာတို့ရိုက်နှက်တာတို့ဒါမျိုးတွေမရှိဘူး။သလားပဲရှင်းလားလို့ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ကြီးကကျမ်းမာရင်ကောင်းတယ်လို့သူတို့ပြောတာနော်။ဒါနဲ့အဓိကပဲတချို့ကကျမ်းမာအောင်ဆေးလူကြတာလည်းရှိတယ်ပေါ့။ဆေးလူပြီးရှူကောင်းတာလည်းရှိတယ်ပေါ့။ဒါကျမ်းမာခြင်းအကြောင်းပဲ။အဓိကကတော့ဘုသူ့ကမငင်းစေဖို့အရေးကြီးတယ်ရှိတော်လူပါရဲ့လိုက်ပြီးတော့ရိုက်နဲ့ငင်းစေနေတော့စမ်းမဖို့ဖြစ်နိုင်ပါမလားဖြစ်နိုင်ပါဘူးဖြစ်နိုင်ဘူးတဲ့အဲ့ဒီကံရောက်သတ္တဝါတွေကကောင်းတဲ့ကံလို့လို့ရှင်ကောင်းတဲ့အကျိုးမကောင်းတဲ့ကံလို့ရင်မကောင်းတဲ့အကျိုးဒီလိုဖြစ်တယ်ကဲကောင်းပြီနောက်တစ်ခုစဉ်းစားကြည့်လောကလူသားတွေဟာတချို့ကရုပ်အမတန်လားနော်ရှုပ်ရည်အမှန်တမ်းမှကြည်ပြုံရှုပြုံကြည်ကောင်းတယ်တချို့ကျတော့အယုတ်ဆိုးအကြည့်တယ်အမေမွေးတဲ့သူကတောင်မှပဲကြည်လိုက်ရင်ဟင်းဆိုတဲ့ပွဲရတယ်နော်မြင်လိုက်တဲ့သူကလည်းဟင်းသွားတာအဲ့ဒါလို့အယုတ်ဆိုးတဲ့ပုဂ္ဂိုလ်ကလည်းရှိသေးတယ်အဲ့တော့နှားတဲ့လူကလည်းဘာကြောင့်လှတာလဲယုတ်ဆိုးတဲ့လူကလည်းဘာကြောင့်ယုတ်ဆိုးတာလဲဆိုတော့ကဲဒီဘဝတွင်ပဲကြည်လိုက်တချို့ကစိတ်ကြိုတယ်တစ်ကနေစီဆိုရင်ဘောကအိမ်မှာလည်းရှိတယ်ပေါ့လားချစ်ခင်တဲ့ဆိုဆိုအပြောမခံဘူးဒေါသထွက်အဲ့ဒါလို့ချစ်ခင်တဲ့ဆိုစိတ်ဆိုးချစ်ခင်တဲ့ဆိုစိတ်ဆိုးတဲ့ပုံကဖြစ်နေရတော့မှအယုတ်ဆိုးအကြီးကံကြီးဖြစ်တယ်။နောက်ဘဝမပြောနဲ့အခုကစိတ်ဆိုးနေတဲ့အချိန်ပဲကြည့်လိုက်ဒီလိုရတဲ့နှားပါမလား
။
ပြောစိတ်ဆိုးနေတဲ့ကိုယ်ကိုမှန်တာထောင်ကြည့်နော်ကိုယ်ကိုတော့လန့်သွားမယ်နော်စိတ်ဆိုးနေတဲ့အချိန်မှန်နေတာကြည့်လိုက်ပြီအဲ့တော့ခဏခဏစိတ်ဆိုးတယ်စိတ်တူတယ်ဆိုတဲ့လူတွေဟာဒီဘဝမှာလည်းအယုတ်ဆိုးအကြီးတန်တယ်လို့နောက်ဘဝဖြစ်လျက်ဖြစ်လျက်ဘဝမှာအယုတ်ဆိုးအကြီးတန်တာဒါသဘာဝကြောင့်ဟောစိတ်ဆိုးပြီးတော့လှနေတဲ့ပုံကိုရှိပါမရှိဘူးစိတ်ဆိုးရင်ဘယ်မှာလဲမျက်နှာကြောကြီးတင်းလို့ရထောက်ကြီးနေလို့မဲ့နော်ဘယ်လိုမှမလှနိုင်အေးစိတ်ဆိုးတဲ့ပုံကအယုတ်ဆိုးပြီးတော့ဘယ်တော့မှစိတ်ဆိုးသူပြောလဲပြုံးပြုံးပဲအပြုံးမပြည့်နေတဲ့ပုဂ္ဂိုလ်နောက်ပါလဲပြုံးပြုံးပဲဖြစ်တာစိတ်ပါမဆိုးတာဟုတ်နော်စိတ်ဆိုးတဲ့မျက်နှာနဲ့စိတ်ဆိုးတဲ့မျက်နှာဆိုအလွန်ကွာခြားတယ်စိတ်ဆိုးတဲ့မျက်နှာဆိုအမတမှကြီးနေနေအေးရအဲ့ဒါကြောင့်မလို့ဒေါသဟာအယုဆိုးခြင်းအကြောင်းဖြစ်ပြီးတော့ဒေါသမထားရတဲ့မိစ္ဆာထားနိုင်တဲ့သိစ္ဆာစိတ်တွေထားနိုင်တဲ့စက်ပုဂ္ဂိုလ်ဖြစ်လျက်ဘဝမှာရုပ်ဆင်းသပါတယ်အဲ့ဒီကံကြောင့်မို့လို့ဒီလိုအယုဆိုးတာအယုလာဒီလိုဆွဲပြသွားတယ်ဒီလိုပြောတာနော်ဒါနောက်တစ်ခုကြည့်လိုက်အောင်တချို့ပုဂ္ဂိုလ်တွေကအချွေးရအသိပင်အလွန်များတယ်တချို့ကျတော့အချွေးရအသိပင်မရှိဘူးတကောင်ကျွတ်တမျက်နှာအဲ့ဒါလိုနေရာဘယ်လိုဟာမရှိတချို့များအခွားကြီးတွေအိုးကြီးတွေတယောက်တည်းနော်ဘယ်လိုဟာမရှိနာနာအဲ့ဒါလိုတကောင်ချက်ဘဝရောက်နေရတာကရောဘာကြောင့်လဲရှိလေလုတ်ခဲ့တာတွေကိုပဲပြန်ကြည့်လိုက်သူကဘာဖြစ်လို့ဒီလိုဖြစ်ရတာလဲလူသားတွေလို့ကြည့်လိုက်တချို့ကသစုံတရားကြီးပွားပြီဆိုရင်ဘာဖြစ်မနာလို့စိတ်ဖြစ်တယ်လူတယောက်ကိုယ်နဲ့ကိုယ့်ရဲ့အိမ်သားမိချင်းတယောက် โอ้ไตเจดีဆိုတော့ရှင်မျက်ဆောင်တစ်ခဲနဲ့ကားဝယ်စီးပြီဆိုတော့မျက်ဆောင်တစ်ခဲနဲ့ဟုတ်လားမချိနှတ်နိုင်ဘူးပေါ့ဝမ်းမတန်နိုင်ဘူးဘေးမှာအတင်းပြောတယ်အေးကားစီးနိုင်မှာပေါ့ဘာတွေလောက်တာကိုညာတွေလောက်တာပေါ့ဟုတ်လားအကောင်းမပြောဘူးတိုက်ဆောင်နိုင်မှာပေါ့ဘာတွေလောက်တာကိုညာတွေလောက်တာပေါ့ကောင်းရောက်ကောင်းဝင်လို့လို့ကြီးပွားလာတော့မှပဲအကောင်းမပြောနိုင်ဘူးသူများပစ္စည်းခိုးထားတယ်လို့လို့ပဲအနေပါရတယ်လို့လို့ပဲပြောတယ်ဟုတ်ကဲ့သက်သက်အကောင်းမပြောနဲ့ခြေလက်စီလို့ခေါ်ဣတ္တအဲ့ဒီလိုမနာလိုဝန်တို့စိတ်ကြီးအားကြီးတဲ့ပုဂ္ဂိုလ်မျိုးကမရှိသေးဘူးတချို့ကမနာလိုတာရိုးရိုးမနာလိုတာပေါ့ဘူးစာသူစာရှိလေးတွေရေးပြီးတော့ဟိုပို့ဒီပို့တိုက်တာရောမရှိဘူးလေ
ရှိပါတယ်အ
ဲ့ဒီလောက်ကြီးကဒုက္ခပေးတဲ့ပုဂ္ဂိုလ်မျိုးကလည်းရှိသေးတယ်အဲ့လိုမနာလိုစိတ်ကြီးညာခဲ့တဲ့ပုဂ္ဂိုလ်တရားဟာတဲ့အချမ်းပဲပုဂ္ဂိုလ်ဖြစ်တတ်တယ်။သူဖြစ်တာလို့ဆို။မနာလိုစိတ်ကျင်းပြီးတော့ဘယ်သူပဲခြိပွားခြိပွားအေးငါနဲ့တော့မမဆိုင်သူကသူခြိပွားတာဝန်တာတရားပဲခြိပွားကြပါလေသူအရှင်ပြေကြပါလေလို့စိတ်ကောင်းမလုံးကောင်းလေးထားလိုက်တဲ့ပုဂ္ဂိုလ်ကြတော့အချမ်းရဲ့ညာတဲ့။ဟာစိတ်ထဲကမလုံးလေးလေးကအတန်ကအရေးကြီးတယ်နော်အရေးကြီးတယ်ခင်နောက်တစ်ခုကြည့်ကြအောင်လို့တချို့ပုဂ္ဂိုလ်ကစားရမရှိတော့အောင်ဆင်းရဲတချို့ပုဂ္ဂိုလ်ကထားစရာမရှိတော့အောင်ချက်တာဒီလိုကြွားကြချမ်းသာတော့ဘာကြောင့်လဲအေးတချို့ကြတော့အဖြေမျိုးမျိုးထုတ်လို့တော့ရတာပေါ့မတရားရှာတာပြီးရတာတဲ့ပုဂ္ဂိုလ်လည်းရှိတယ်မရှိဘူးပြောတယ်ဟုတ်နော်သို့တော်စဉ်းစားကြည့်မွေးတာကလည်းကတထေးအိမ်မွေးတဲ့သူမရှိဘူးလား
ရှိပါရဲ့
နော်တထေးအိမ်မွေးတာလည်းမွေးတာကလည်းကသူမွေးတာမှစီးပွားတတ်တာရောမရှိဘူးလား
ရှိပါရဲ့
ရှိအဲ့ဒါကြောင့်လို့ဟိုမတရားနဲ့စီးပွားရှာလို့ဒီချမ်းသာတာမဟုတ်ဘူးနော်ကံပေးလို့ချမ်းသာတာတွေလည်းအများကြီးရှိတယ်ပေါ့အဲ့တော့ကြည့်လောကမှာလူတွေကိုပဲအရက်ထဲမှာကြည့်တချို့ပုဂ္ဂိုလ်ကလူတွေတန်းနေအမှန်တမ်းမှာလူရေးတန်းရေးမှာကိုတန်းနဲ့တော့လူတန်းပြီးရနေကြတချို့ပုဂ္ဂိုလ်ကလုံးဝလူတန်းတန်းတာဆိုမလို့ဘူးเนาะဆိုင်မုတ်တော့တတ်ထားလိုက်တယ်လူကအဋ္ဌာမှာဆိုပြီးတော့ဟုတ်ကဲ့အလူကမဝင်ရဆိုပြီးတော့ဆိုင်မုတ်တော့မတတ်ထားလိုက်သေးဘူးဩအဲ့ဒီလိုလူမှုတမ်းမှုတွေတက်တာလုံးဝအာနေတဲ့ပုဂ္ဂိုလ်ရှိတယ်လူမှုတမ်းမှုပဲမှာရဲ့ရောတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားဟုတ်ပါဘူးဗျာအေးလူမှုတမ်းမှုပဲမှာလုံးဝမတူခဲ့တဲ့ပုဂ္ဂိုလ်တွေကဖြစ်လျာဘဝမှာပစ္စည်းဥစ္စာမရှိတဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်မပေးမှမပေးမှမရပေးမှရဟောဟောလူခဲ့တဲ့တမ်းခဲ့တဲ့ပုဂ္ဂိုလ်တွေကြတော့ရှိပစ္စည်းဥစ္စာတွေပေါများတယ်။မွေးကလေးကပစ္စည်းချမ်းသာတဲ့အိမ်မှာသူကလူသွားဖြစ်တယ်နိ။ကိုယ့်ကိုရွေးပြီးတော့သွားကျင်လို့ရရမယ်။ရရင်တော့လူတွေဟာတဲပုတ်ကိုပဲရွေးမလဲ။တိုင်းနဲ့ပါနဲ့အိမ်ရွေးပြီးတော့ဝင်မှာပေါ့ဟုတ်လား။အဲ့ဒီတော့မှဝင်လို့မရတာကို။အဲ့တော့ဆင်းရဲတဲ့ဘုံကရောက်သွားတဲ့ပုဂ္ဂိုလ်တွေလူဘဝရောက်လာတဲ့အခါမှာဆင်းရဲကြတယ်ဆိုတာအတိတ်ဘဝကဒါနကောင်းမှုတွေမလုပ်ခဲ့လို့လေဟုတ်လားအဖြေထုတ်အကြောင်းတရားဒါပဲဟောနောက်တစ်ခုကြည့်လိုက်တော့လူတွေကတချို့ကအမှန်တန်အောက်တန်းကြတဲ့အမျိုးမှဖြစ်တယ်လူတွေကအထင်သေးတချို့ကြတော့လူတွေကအထင်ကြီးရတဲ့အထက်တန်းကြတဲ့အမျိုးမှလူဖြစ်ရဒီလိုဖြစ်တာရောအကြောင်းပဲသူကသူဖြစ်ချင်လို့ဖြစ်တာလားဆိုတော့မဟုတ်ဘူးတဲ့အကြောင်းရှိတယ်။အောက်တန်းကျတဲ့အမျိုးမှလူဖြစ်တဲ့သူကခိုးတော့ကမာမာနာတွေတက်ပြီးတော့ထောင်းထောင်းထောင်းထောင်းနဲ့လှုပ်တဲ့ပုံပုံပြီးပဲ။ခိုးတဲ့အသက်ကြီးတဲ့ပုံပုံလေးစားရမယ့်ပုံပုံတွေကိုမလေးစားဘူး။ရှစ်ခိုးရမယ့်ပုံပုံကိုရှစ်မခိုးဘူး။ပူဇော်ရမယ့်ပုံပုံကိုမပူဇော်ဘူး။သူကသူတို့မှာခေါင်းမညွတ်ဖဲနဲ့ထောင်းထောင်းထောင်းထောင်းလှုပ်ခဲ့တဲ့ပုဂ္ဂိုလ်နော်စပယ်ကြီးမွေဟာတန်ကြောင်းကြီးကိုညှိုးထားတယ်လို့လည်းကုန်းလို့ကွလို့မရတဲ့ပုဂ္ဂိုလ်မျိုးသူကြားထဲမှာရင်ကော့ပြီးတော့သူတို့မှာလူမထင်ဘူးဆိုတဲ့လူမျိုးတွေဟာဟော ဖြစ်နေရဘွားမှာအောက်တန်းကျရင်ဒီတော့ဖြစ်တတ်တယ်ဆိုလိုတာကခက်ခံပြီးတော့မာမနာကြီးတဲ့ပုံစံတွေဟာအောက်တန်းကျရတဲ့ဒီလိုပြောတာနော်ဘယ်သူကသူ့ကိုအောက်တန်းချလိုက်တာတော့ဆိုရင်မာမနာအောက်တန်းချလိုက်တာလေးစားရမယ့်ပုံစံဆိုရင်လေးစားရတယ်နော်အယူသည်ပေးရမယ့်ပုံစံဆိုရင်အယူသည်ပေးရတယ်သူကမဲ့တန်ခါလေးစင်းအယူသည်ပေးရတာလို့ဒေသရတာလို့ဒါမျိုးတွေရှိတယ်ပေါ့အဲ့ဒါတောင်သူကမလေးစားနိုင်ဘူးဆိုတော့မာမနာတွေကြီးပြီးတော့ဘုသူ့ကမှအလေးလေးစားလို့မပြုတဲ့ပုံစံများနောက်ဆုံးကြတဲ့အောက်တန်းကြတဲ့အမျိုးမှသူကဖြစ်ရတယ်။သွားရောသူကံတရားကဓာတ်ခတ်တဲ့တော့အောက်တန်းကြတဲ့အမျိုးဆိုသူ့ကသူကအလေးပြုအောင်ပါနော်ဘယ်သူကမှမလေးစားတော့ဘူးမျိုးကအောက်တန်းကြတဲ့မျိုးမှသွားဖြစ်တာဘူးဟုတ်ကဲ့အဲ့တော့သူလုပ်ခဲ့တဲ့အတိုင်းပဲပြန်ဖြစ်တယ်အဲ့တော့အထက်တန်းကြတဲ့မျိုးမှလူဖြစ်ရတဲ့ရှိတဲ့ပုဂ္ဂိုလ်ကဘာလို့ဆိုလဲကျိုးသေးတယ်လေးစားတယ်ခါရဝတရားရှိထားတယ်ဟောလူကြီးတို့ပါတယ်လေးစားတယ်ကျိုးသေးတဲ့ပုဂ္ဂိုလ်ကျိုးသေးတယ်ခီဦးကျိုးဆိုရမယ့်ပုဂ္ဂိုလ်ခီဦးကျိုးဆိုတယ်တကယ်ကိုစိတ်ထဲနှလုံးထဲကနေယူသည်လေးစားတယ်လို့ယူသည်လေးစားတယ်ဆိုတဲ့ပုံပုံဖြစ်ပြရဖြစ်လေရဘောကသူကထက်ကန်းကြယူသည်ခံရတဲ့ဘောကိုရောက်တာလေဘာဖြစ်လို့သူကယူသည်ခဲ့ရဘူးအဲ့တော့ကိုလုံးကကိုရတာဆိုတာမထင်ရှားဘူးလားထင်ရှားတယ်ဒါကြောင့်မလို့လူတွေမှာဒီလိုကြွပြခြားတာလို့ဖြစ်ပေါ်လာတဲ့အကျိုးဆက်အဲ့ဒီတိုင်းကြွပြခြားတာကိုရှိတယ်ကဲနောက်တစ်ခုကြတော့ဘာလို့ဆိုတချို့လူတွေကအမတန်မှဉာဏ်တုံးတယ်လွယ်လွယ်လပ်လပ်သိရမယ့်ဟာတောင်မသိနိုင်တချို့ပုဂ္ဂိုလ်တွေကြတော့ဉာဏ်မတန်ကောင်းတယ်စဉ်းစားဉာဏ်ချက်ရက်ဒီလိုကြွဲပြားနေတာကြတော့ဘာကြောင့်လဲဉာဏ်မထက်တဲ့ပုဂ္ဂိုလ်တွေကဘာလို့ခဲ့လို့ဆိုအတိတ်ဘဝတော့ကသူကဘယ်ရာဘယ်ဖြစ်ဖြစ်လေ့လာခြင်းမရှိဘူးအမှတ်တမဲ့ပဲနေဘာမှမစင်စားဘူးမလေးလာဘူးကိုယ့်ရဲ့တတ်တဲ့ပုဂ္ဂိုလ်တွေကိုမေးတာမျက်နှာမလုပ်ဘူးဟောမေးခြင်းမျက်နှာမလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေဟောတိဖို့အတွက်ကတော့မေးရတာလည်းမဟုတ်လားဘုရားကလည်းစာလေးတစ်ပုဒ်မသိဘူးဆိုရင်ပြီးတဲ့ပုဂ္ဂိုလ်ကမေးရဘူးလားမေးရပါဘူးခဏလေးတစ်ပုဒ်မတွေ့တတ်ဘူးဆိုရင်ဆရာမမေးရဘူးလားမေးရပါဘူးအဲ့ဒီလိုမေးရတယ်ဆိုပဲပညာဉာဏ်ကျွယ်ဝဖို့အတွက်ကမေးရပြန်ရတယ်ပညာရှိတဲ့ပုဂ္ဂိုလ်တွေချင်းကပ်ပြီးတော့ကုသိုလ်ဆိုတာဘယ်ဟာလဲအကုသိုလ်ဆိုတာဘယ်ဟာဘယ်ဟာကအပြည့်ရှိပြီးတော့ဘယ်ဟာအပြည့်ပြည့်ဘယ်ဟာကလုံးနေလဲဘယ်ဟာကမလုံးနေလို့စတဲ့ပြန်မေးဉာဏ်လေးလာစုံစမ်းတတ်တဲ့ပုဂ္ဂိုလ်အရာရာကိုအမှတ်တမဲ့မနေဘဲနဲ့စုံစမ်းလေးလာတတ်တဲ့ပုဂ္ဂိုလ်ကဉာဏ်ထက်တဲ့ပုဂ္ဂိုလ်ဖြစ်လာဒါကပို့ပြီးတော့တဘာဝကြဒီကနေ့ခင်မှာတော့ပညာဒါနအဆုံးပြီးတော့သူများပညာသင်ပေးတာလို့ပညာတတ်တဲ့ပုဂ္ဂိုလ်တွေထောက်ပံ့တာလို့ဒါကိုပညာပါရမီလို့ယူဆနေကြတယ်နော်မြတ်စွာဘုရားကဒီတုတ်တံမှာဖြည့်ရှင်းထားတာတော့မေးမြန်းလေးလာစူးစမ်းရဲ့ပညာဖြည့်ရှင်းထားဒါကပို့ပြီးတော့တိုက်ရိုက်ကြတယ်ပေါ့ကိုယ်ကိုယ်တိုင်ကမေးရင်မေးလိုက်တာနဲ့သိမသွားဘူးလားချက်ချင်းသိသွားကြတယ်ကိုယ်တန်တယ်မှာပညာရောက်သွားလို့ရောက
်ပါဘူး
။ဒီတော့ဘွားကမဆောက်ရဘူးဒီဘွားကသိသွား။ဒါကြောင့်မို့လို့ပညာပါရမီပညာကြီးတဲ့အဆောလို့ရှိရင်ဘေးဉာဏ်ရင်စုံစမ်းရင်လေ့လာရင်တမျိုးတွေရှိရမယ်ကျွန်တော်ဆုံးနေတယ်။ဟုတ်ကဲ့။ဟောနောက်တစ်ခုကတချို့ပုဂ္ဂိုလ်ကတော့ဘေးဉာဏ်စုံစမ်းလေ့လာခြင်းလုံးဝမရှိဘူးအမှတ်တမဲ့ပဲနေတယ်။ကိုယ်တော်နဲ့ကိုယ်ဒီအဲ့ဒီပုဂ္ဂိုလ်မျိုးပညာမတူဟုတ်တယ်သူကဘာမှမသိတဲ့ကိစ္စရှိသူလည်းမသိဘူးဘယ်လည်းမသိဘူးမမေးကြည့်တဲ့ကြောင့်သူသိရရဲ့လားသူသိရဘူးအဲ့ဒါကြောင့်မလို့သူကပညာမတတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဟောလူလောကလူတွေဟာတယောက်နဲ့တယောက်မတူညီတဲ့သဘောတွေကိုမြတ်စွာဘုရားသခင်ကိုလိုရက်ကဒါတွေကအလုံးကကိုလုပ်ခဲ့တဲ့ကံကြောင့်ပဲလို့ဒီလိုရှင်းလင်းဟောကြားလိုက်တာဖြစ်အဲ့ဒီလိုရှင်းလင်းဟောကြားလိုက်တဲ့အခါကျတော့ခဏကသုဘဆိုတဲ့ဘုရားကိုပြစ်တယ်မလို့ဆိုပြီးတော့လာတဲ့သုဘပုံနာသဘောချက်တော့ယသောဘုရားကိုအဘိဓမ္မာလေးစားပြီးနောက်ဆုံးမှာဘုရားဘာသာဖြစ်ခုပြောင်းပြီးတော့ ပရဏဂောတိလကိုဆောက်ပြီးသွားတယ်။ဥပဒကအဖြစ်ခံယူသွားတယ်လို့ဆိုတယ်နော်။အဲ့ဒါဟာကမ္မဝိဝေကသုတ်၊ສຸລະကမ္မဝိဝေကသုတ်။လူဘဝနဲ့ကံတရားဒီတရားရဲ့အနှစ်ချုပ်ပဲဖြစ်တယ်။ဒါကြောင့်မို့တရားချင်းကြီးပြောရတဲ့ပြိတ္တတို့ကိုလောက်တာကိုရရတယ်ဆိုကိုတော့မှတ်သားထားကြဖို့ဒီဘဝမှာကိုဘာတွေလုပ်နေတယ်ဆိုတာမစင်သားတဲ့ဘုလားဒီဘဝမှာကိုလုပ်နေတဲ့အခါနောက်ဘဝအပြည့်လဲဆိုတာသိချာကြည့်နော်နောက်ဘဝမှာကိုဘာဖြစ်မယ်ဆိုတာဘယ်နေဆရာတောင်းမေးကြမလို့ကိုဒီဘဝမှာဘာတွေထယ်လန်းကိုရှောက်နေတယ်ဆိုတာကိုကြည့်လိုက်လို့ရှိရင်ကိုရှောက်တဲ့လမ်းထယ်လန်းလဲဆိုတာကိုယ်ရှိတဲ့လမ်းပေါ်မှာကိုရောက်ပါပဲဟုတ်ကဲ့ဆိုတော့တတ္တဝါတွေရဲ့အတက်ကိုငါရဲ့ဆက်ဆက်တတ်နေတယ်လားသို့မဟုတ်သူများတဲ့တတ်ချင်းမှရှောက်ကြလားဘယ်လမ်းပေါ်မှာငါရှောက်နေတယ်ကိုယ့်အောင်ဆက်လိုက်အေးတတ္တဝါတွေကိုတတ်တဲ့လမ်းပေါ်မှာရှောက်နေပြီဆိုရင်အတက်ကိုလည်းဘွားရောက်ပါပဲသိကြပဲသူများတဲ့တတ်ချင်းကရှောက်ပြီဆိုရင်အသက်ရှင်လည်းဘွားရောက်ပါပဲအေးသူကဘာလို့မြင်းစဲတယ်ရဲရဲဆက်ဆက်လုံးတက်တယ်ဆိုတော့လူမျိုးဆိုရင်ယောဂများတဲ့ပုဂ္ဂိုလ်ဖြစ်ပါပဲ။မြင်းစဲဘူးအကျဉ်းသာထားတယ်ဆိုလို့ရှိရင်ယောဂနဲ့ပြီးတော့စံတော်တဲ့ပုဂ္ဂိုလ်ဖြစ်ပါလေ။စိတ်ခဏခဏသူချစ်ကနေရှိယောဂထက်ဆိုတဲ့ပုဂ္ဂိုလ်မျိုးဖြစ်ရင်တော့အယုတ်ဆုံးကြီးတန်ကြီးဖြစ်ဦးမှာပဲ။ကိုယုတ်ဆုံးလို့မယုတ်ဆုံးလို့ခေါ်မှာပဲပေါ့။ဟုတ်ကဲ့။အေးစိတ်မတူဘူးဘသူကဘာပြောပြောသိခံပြီးတော့ပြန်ပြောတာမျိုးမဟုတ်ခဲနဲ့သိခံပြီးတော့ပြန်ပြောတယ်ဆိုတာဘောဓာနဲ့ပြန်ပြောတာကိုပြောတယ်။လာပြောလို့ရှိရင်တော့ဖြည့်ရှင်းတာမျိုးကတော့ပြောရမှာပေါ့နော်။အဲ့တော့စိတ်ကြိုတာမျိုးမဟုတ်ခဲနဲ့စိတ်မကြိုပဲနဲ့ကိုတော်ကတော့သူထိန်းပြီးတော့မေတ္တာတရားထားနိုင်တဲ့ပုဂ္ဂိုလ်တွေချုပ်ချောတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။အဲ့တော့ဒီကနေ့ထိတော်လူတွေကပြောကြတယ်အရက်နဲ့ပတ်သက်ပြီးတော့ဘယ်မှာချောတဲ့လူပေါ်တယ်လို့ကတော့ပြောတာနော်။တကယ်တော့အယက်နဲ့လည်းမဆိုင်ဘူးမိဘနဲ့လည်းမဆိုင်ဘူးအတိတ်ကတည်းကမေတ္တာထားလို့စိတ်ချမှုနဲ့တဲ့ပုံစံတွေနဲ့ယုံချောရတာပဲနော်ဒီလိုပဲပါစိတ်မတူရင်ယုံချောမယ်ဟောနောက်တစ်ခုကဒီစိဥ္ဇာတွေကိုလူကတန်းနဲ့မလုံးနဲ့တဲ့ပုံစံဒါနကောင်းမှုမလုံးနဲ့လို့ရှိရင်ဒီဒီစိဥ္ဇာရှားပါမယ်ဒါနကောင်းမှုလုံးနဲ့ဒီစိဥ္ဇာပေါများမယ်သူတော်ကြီးပွားတာကမနာလိုစိတ်မထားခဲ့ဘူးဆိုလို့ရှိရင်ခြံရံပေါ်မယ်မနာလိုစိတ်တွေများခဲ့လို့ရှိရင်ခြံရံလည်းပုံဖြစ်မယ်မမကားတွေကြီးကြီးထောင်းထောင်းထောင်းနဲ့လုံးတယ်ဆိုလို့ရှိရင်တော့အောက်တန်းကျတဲ့အယူရောက်ပေါ်လိမ့်မယ်တဲ့မမနာမထားခဲ့တဲ့ဘာတော်တရားရှိထားတတ်တယ်ဆိုလို့ရှိရင်တော့အစ်မြင့်တဲ့အယူမှလူဖြစ်ပါမှာဒီတော်လေးတွေကိုယ့်ကိုကိုယ်ဘယ်လိုနေလဲဆိုတာကိုယ့်အကိုမသိနိုင်ဘူးလားအေးဒီဘဝမှာကအမှတ်တမဲ့နေတာလားဘုရားသာကလည်းကျုံတဲ့အချိန်လားနော်တရားဓမ္မနဲ့ပတ်သက်ပြီးတော့ငါကလိမ့်လာစူးစမ်းတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားတရားဓမ္မနာယူတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားတရားဓမ္မနဲ့ပတ်သက်ပြီးတော့မှတ်သားတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားမဟုတ်ဘူးဆိုလို့ရှိရင်တော့ဘဝလည်းပဲဉာဏ်ကောင်းမှာမဟုတ်ဘူးတဲ့ဒီဘဝမှာလိမ့်လာမှတ်သားမင်းများဆိုတဲ့ပုဂ္ဂိုလ်ဆိုရင်တော့ဘဝမှာလည်းပြည်ညာတက်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဒီကံကဝိပေကသုတ်အရာဒီအဖြေတွေကိုသိရတော့အားဖြင့်ဘုန်းကြီးတို့တွေကအသက်ရှင်ဖို့လမ်းကြောင်းကရှောက်ကြတော့ကျမ်းမာတဲ့လမ်းကြောင်းကိုရှောင်ပြီးဖို့အစင်းပါတဲ့လမ်းပစ္စည်းဥစ္စာပေါများကျွားတဲ့လမ်းနော်အချမ်းရံပေါများမဲ့လမ်းပညာချက်မြက်မဲ့လမ်းနဲ့နော်ရှင်းရမယ်ဘဝမျိုးကိုရမယ်လမ်းကြောင်းကိုသူ့ကိုတွေးပြီးတော့ဘုန်းကြီးတွေကရှောက်ကြရမှာလို့ကိုစီကိုစီသဘောကျပြီးတော့အခုနယ်ကနေကိုကိုကိုမှန်ကန်တဲ့လမ်းကြောင်းပေါ်ကိုရွေးချယ်ပြီးတော့ရှောက်လမ်းတိုင်ပြပါစေတော်သတည်း